တပ်ပြမဆန်ဟရဲ့အပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့မှာပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်နေရာပေါင်းပြီးဒီမိုကရေစီစနစ်ကောင်းကောင်းတွေကိုပြောဆိုကြပါတယ်။ဒီဖြစ်ရပ်ကိုမကြုံစဖူးလွတ်လွတ်လပ်လပ်သတင်းယူနိုင်ကြတာတွေ့ရပါတယ်။စေအစိုးရတီထောင်တဲ့ပြည်ခိုင်ဖြိုးခေါ်ကျန့်ဖို့ပါတီပြည်သူ့ဆက်ဆံရေးမြင်တပန်းလှနေပုံကိုလွတ်တော်မှာတွေ့နိုင်ပါတယ်။လွတ်တော်ကိုယ်စားလှယ်80ရာခိုင်နှုန်းနီးပါးရှိတဲ့ကျန့်ဖို့ပါတီဟာအဆုံးအဖြတ်ပေးနိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။စစ်တပ်တီထောင်တဲ့နိုင်ငံရေးပါတီကအယက်သားအစိုးရဖွဲ့တာဒါဒုတိယအကြိမ်ဖြစ်ပါတယ်ပထမအကြိမ်1984မှာစစ်တပ်တီထောင်တဲ့မဆလဆိုရှယ်လစ်ပါတီကအယက်သားအစိုးရဖွဲ့ပါတယ်ဒါပေမဲ့1988အရေးတော်ပုံမှာမဆလအယက်သားအစိုးရညီကုန်းချုပ်ပြီးစစ်အစိုးရတက်လာပြန်ပါတယ်အဲ့ဒီစစ်အစိုးရကကျန်းဖို့ပါတီတီထောင်ပြီးအယက်သားအစိုးရကိုဖွဲ့စည်းတာပါပဲ1984မှာတပါတီအယက်သားအစိုးရကိုစစ်တပ်ကတီထောင်ပြီးအခုတခါဒီမိုကရေစီအမေရိကန်အယက်သားအစိုးရကိုတီထောင်ပါတယ်ဒီနည်းနဲ့စစ်ဘုလူတန်းစားအာဏာယူထားတာအနည်း90နီးပါးရှိနေပါပြီ
ဗမာအစိုးရပြဋ္ဌာန်းထားတဲ့2008အခြေခံဥပဒေဟာစစ်ဘုကိုတရားဝင်နိုင်ငံရေးလုတ်ပိုင်ခွင့်ပေးတဲ့အင်ဒိုနီးရှားအာဏာရှင်ဆူဟာတူရဲ့ Dream Fancy သဘောတရားဖြစ်တယ်လို့သုံးသပ်ကြပါတယ်စစ်တပ်ဟာကာကွယ်ရေးမှာလုပ်ပိုင်권ရှိတယ်လို့နိုင်ငံရေးစီးပွားရေးမှာလုပ်ပိုင်권ရှိတယ်ဆိုတဲ့လုပ်ပိုင်권နှစ်ခုကိုဥပဒေပြုပြီးပြဋ္ဌာန်းတာဟာဆူဟာတိုလမ်းစဉ်ဖြစ်ပါတယ်။စစ်ဝတ်ဆုံးချွတ်ပြီးသမရအဖြစ်နှစ်ပေါင်းများစွာအာဏာရှင်လုပ်ခဲ့တဲ့ဆူဟာတိုဟာဗမာဗိုလ်ချုပ်တွေရဲ့စံပြပုဂ္ဂိုလ်ပါ1995ဇွန်လမှာဗိုလ်ချုပ်မူကြီးတန်းရွှေဆူဟာတိုကိုတွားရောက်ကာရဝပြုပြီးဆူဟာတိုကိုယ်တိုင်1998ဖေဖော်ဝါရီလမှာမြန်မာပြည်ကိုလာလည်တဲ့အတွေ့မြန်မာနဲ့အင်ဒိုနီးရှားအသွင်တူတဲ့နိုင်ငံတွေအဖြစ်ဗမာအစိုးရစာနယ်ဇင်းတွေကအမွှန်းတင်ရေးသားခဲ့ကြပါတယ
်။ Great Fancy သဘောတရားကိုအမျိုးသားရေးဝါဒအဖြစ်အသုံးပြုပြီးတိုင်းပြည်နေရာအနှံ့အပြားမှာစစ်မှုတန်းတွေဆွတ်ဖက်လာကြပါတယ်။စစ်တပ်ရဲ့လက်ဝကြီးအုပ်မှုကြောင့်တပြည်လုံးချွတ်ချုံကြရတယ်လို့အင်ဒိုနီးရှားဗိုလ်ချုပ်တွေကယုံကြည်လာတဲ့အခါမှာ Great Fancy စနစ်ဒီကုန်းချုပ်သွားပါတယ်။ Great Fancy စနစ်ကျင့်သုံးတဲ့အနှစ်30ကျော်မှာအင်ဒိုနီးရှားလွှတ်တော်မှာစစ်ဘုပေါဝင်တဲ့အချို့အစားနှဲပါလာပါတယ်။ဆူဟာတိုစနစ်ဒီကုန်းချုပ်တဲ့1998မှာလွှတ်တော်ကိုယ်စားလှယ်900မှာစစ်ဘု95ဦးပဲရှိပါတော့တယ်။ရေကောက်ပွဲကျင်းပတဲ့1999မှာစစ်ဘု38ဦးထိညွန်နေလာပြီးနောက်ပိုင်းကျင်းပတဲ့ပြည်သူ့လွှတ်တော်မှာစစ်ဘုကိုယ်စားလှယ်မပါတော့ပါဘူးစစ်တပ်အာကိုပြည်တိုင်းသူပြည်သားကိုဖိနှိပ်နေလို့စစ်ဘောရေးနိုင်ငံရေးနဲ့ငြိမ်းချမ်းရေးပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့စစ်ကောင်းဆောင်ပိုင်းကယုံကြည်လာတာဟာအာဏာရှင်စနစ်ရဲ့ညီကုန်းပဲဖြစ်ပါတယ်
တချို့ကလည်းပျက်စီးသွားတဲ့အင်ဒိုနီးရှားအာဏာရှင်စနစ်ကိုဗမာကအတုမခိုးတော့ဘူးလို့ဆိုပါတယ်ကြခိုင်ရင်နဲ့ဖွံ့ဖြိုးရေးအသင်းကိုနိုင်ငံရေးပါတီအဖြစ်အရင်ကတည်းကအတိအမှတ်ပြုသူဟာတရုတ်ကွန်မြူနစ်ဖြစ်ပါတယ်။2014မှာလာဘေကျင်းမှာကျင်းပတဲ့အာရှနိုင်ငံရေးပါတီညီလာခံကိုကြဖို့အသင်းတက်ရောက်ခဲ့ခြင်းကစပြီးအာဏာမြဲတဲ့တရုတ်နိုင်ငံရေးစနစ်ကိုဗမာစစ်ဗိုလ်ရေးမျက်စိကျလာတယ်လို့သုံးသပ်တာမျိုးရှိလာပါတယ်။တရုတ်ပြည်မှာတပါတီအာဏာရှင်စနစ်ကျင့်သုံးတယ်လို့လူသိများပဲမယ်တရုတ်ကတော့ပါတီစုံဒီမိုကရေစီစနစ်သားဖြစ်တဲ့အကြောင်းစောရကတက်ထားပါဗျ။ပါတီဝင်တန်း90ရှိတဲ့ကွန်မြူနစ်ပါတီအပြင်တခြားနိုင်ငံရေးပါတီ10ပါတီရှိတာကိုထောက်ပြပါဗျ။ကွန်မြူနစ်မဟုတ်တဲ့10ပါတီမှာပါတီဝင်တန်းလောက်ရှိပြီးအသိပညာရှင်အတတ်ပညာရှင်တွေအများဆုံးပါဝင်ကြတယ်လို့သိရပါဗျ။
2009မှာနိုင်ငံတော်ကောင်စီကထုတ်တဲ့တရုတ်နိုင်ငံရေးပါတီစနစ်ဆိုတဲ့စာတမ်းမှာပါတီစုံပူးပေါင်းဆောင်ရွက်ရေးနဲ့တိုင်ပင်ဆွေးနွေးရေးဟာတိုင်းပြည်ရဲ့နိုင်ငံရေးဘဝဖြစ်တယ်လို့ဆိုပါတယ်နိုင်ငံရေးပါတီ10ပါတီကိုအတိုက်အခံအဖြစ်မသတ်မှတ်ပဲအေးအတူပူအမျှကွန်မြူနစ်ပါတီနဲ့လက်တွဲလုပ်ကိုင်သူအဖြစ်သတ်မှတ်ထားပါတယ်10ပါတီကပုံကိုယ်တွေဟာပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီတွေမှရောအစိုးရဌာနတွေမှရောပါဝင်ကြပါတယ်တိုင်ပင်ဆွေးနွေးပူးပေါင်းလုပ်ကိုင်ရေးစနစ်ကြောင့်ကျန်းဆိုင်မှုနဲ့ထိတ်ထိတ်တွေးမှုကင်းပြီးနိုင်ငံရေးတည်ငြိမ်တယ်လို့ဆိုပါတယ်။ဒါပေမဲ့တိုင်းပင်ဆွေးနွေးရမယ့်ကိစ္စနဲ့ဘယ်သူတွေပါဝင်ရမယ်ဆိုတာကိုအာဏာရပါတီကသာဆုံးဖြတ်ပါတယ်။1990က2006အထိ16နှစ်အတွင်းတိုင်းပင်ဆွေးနွေးပွဲနှီးနှောပလဲပွဲပေါင်း130ကျော်ကျင်းပခဲ့ပြီးအယူအဆအမျိုးမျိုးကိုကွန်မြူနစ်ပါတီကကြားနာခဲ့တယ်လို့ဆိုပါတယ်။တရုတ်ဒီမိုကရေစီအနှစ်သာရဟာကွန်မြူနစ်ပါတီဥဆောင်မှုအောက်မှာပူပေါင်းဆောင်ရွက်ဖို့ပဲဖြစ်ပါတယ်။နေပြည်တော်မှာကျင့်သုံးတဲ့ဒီမိုကရေစီဆိုတာကလည်းကျန်းဖို့ပါတီကြီးကြပ်မှုအောက်မှာပါတီစုံကလွှတ်တော်ကိုယ်စားလှယ်တွေပူပေါင်းဆောင်ရွက်ကြတာကို ဆိုလိုတာဖြစ်ပုံရပါတယ်။